အဲဝရီတိုင်းတွင်းကမြို့နယ်တချို့မှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတချို့နေရာတွေမှာမြေကြီးချတာကိုကောက်ွယ်ထားတဲ့ကျေးရွာတတမန်တွေကျိုးပေါက်တာမျိုးတွေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညုံကပြောပြထားပါတယ်ရှင
်။အခုဇူလိုင်လအတွင်းအဲဝရီမြို့ရဲ့ထပ်ပိုင်းမြဝန်းဒေသတွေမှာမိုးကြီးရေရှမ်းပြီးတော့အောက်ပိုင်းဒေသတွေမှာဆက်ပြီးတော့မိုးရေရွာနေတာကြောင့်ဧရာဝတီမြို့ပါဝင်ချင်းတွင်းငဝန်နဲ့ဒုထဝတီတုံးမြင့်တွေမှာဆွေရင်မှကျော်လွန်လာနေပြီဖြစ်ပါတယ်။ဒါကြောင့်မို့ဧရာဝတီမြို့အောက်ပိုင်းမြို့အကျုံးပေါ်ကဒီလာတွေကကြီးရွာတချို့တာသမန်ကျိုးပဲ့ပြီးတော့ရေပေါ်ရှေ့ပြောင်းမှုတွေလုပ်နေရပါတယ်။ဟင်းသဒဇလွန်ငတိုင်းချောင်းတာပေါင်းဒီမြို့နယ်တွေမှာတော့ဆွေရင်မှအထက်ကိုရောက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မြစ်ထပ်ပိုင်းရေတွေကမြောက်ပိုင်းကိုစီးဆင်းနေတုန်းဖြစ်တယ်လို့ ERI တိုင်းမြို့နယ်တချို့မှာအခုလကုန်ထိရေရှမ်းမှုတွေရှိနိုင်ကြောင်းမိုးစလဌာနရဲ့ညွှန်ကြားမှုဦးလာထုံးက VOE ကိုပြောပါတယ
်။ဒီအဝီကတော့ဦးဦးကတော့လောလောဆယ်တော့ဒါလို့ပြန်လာကုန်နောက်ပြီးတော့အနေမျိုးကဖြစ်နေတယ်။သို့တော်လည်းဆပိုင်းဒေသကဒီလိုဆရာကြီးတွေဒီကိလာကမောစတာလို့ဆရာတော်ကအစ်စကြီးတွေပြောတယ်လို့သူရင်မအောင်လို့ဆရာရောက်လာလို့တော့我的那家人在家里是有他的。我们后面要把你家人在家里在家里在家里在家里在
ယောရီတန်းဇလုံမြို့နယ်၊တာပေါင်းမြို့နယ်၊ပန်းတနော်နယ်၊ဟင်းသရမြို့နယ်တွေမှာကြီးရွာတာတမန်တွေကျူးပေါက်ခဲ့ပြီးတော့ကုန်းနဲ့စပားဆိုင်ခင်းတွေပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဟင်းသရမြို့နယ်ရဲ့လက်ရှိအခြေအနေကိုတစ္ဆာရှင်ကေဇေးအသင်းရဲ့တာဝန်ခံကခုလိုပြောပါတယ်
။ဟင်းသရမှာဆိုလို့ရှိရင်တော့ဆွေးရမတဲ့ကျော်လုံးပြီးတော့ပန်းမြို့သွားတာကောပေါက်တဲ့ကြီးရွာတွေပါလို့ပါရှိခဲ့တယ်။ဒီကောက်တို့ကလည်းပါသွားတယ်လေ။အဟာမြောင်ဘက်မှာလည်းရှိတယ်လေ။မြောင်ဘက်လည်းရေခဲခဲလေးတက်လို့အိမ်လေးခေါင်းဖိမြုပ်လို့သူတို့ကကောင်းကောင်းရှိရတယ်ဗျ။ဟိုလူကနေရဲ့ကျုံကြီးကတားပြတ်သွားတာဆိုတော့လေအဲ့ဒါကြောင့်မလို့ဒီစီကတော့မပေါ်နိုင်တော့လူတွေပဲခုံကြီးကြောင်နေမှာတော့လောလောဆယ်ကြောက်ရွံ့နေတိုင်းကြတယ်
ဇူလိုင်လ၁၂ရက်လောက်မှာဒီ ALD မြို့ကြီးမှုဟာမြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းဒေသကိုရောက်ရှိလာတယ်။မနေ့ကဇူလိုင်၂၂ရက်မှာဒီမကွေးတိုင်းဒေသတချို့မှာရေကျလာပြီးမဲ့စိုးရိမ်ရေမှတ်တွေရှိနေတုန်းလည်းဖြစ်ပါတယ်။ပဲခူးတိုင်းတာယော်ဒီခိုင်မူးညို့မြို့မှာတော့ ALD မြို့ဝင်ရောက်လာလို့တိနှန့်ဆိုင်ခင်းအမြောက်များပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။မူးညို့မြို့နယ်ကကျေးရွာ80လောက်မှာနှမ်းပြောင်းငြိမ့်နဲ့စပါးဆိုင်ဧက15000ထက်ရှိနိုင်တယ်လို့ဒေသခံတွေကပြောပြခဲ့ပါတယ်ခင်ဗျ။